ဂါဇာတောင်ပိုင်းကရဖာမြို့ကိုအရက်သားတွေထိခိုက်မှုမရှိစေတဲ့အစီအမံတွေမပါဘဲအစ္စရေးကဝင်တိုက်တာမျိုးအမေရိကန်တွေနဲ့လက်ခံမှာမဟုတ်ဘူးလို့အစ္စရေးကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကဗိုလ်ထုတ်နေမှာပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးနဲ့ဗိုလ်ထုတ်ကဂျေရုဆလင်မှာတွေ့ဆုံပြီးနောက်အက်စ်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအရက်သားတွေမထိခိုက်ဖို့ထိရောက်တဲ့အစီအမံတွေကိုမတွေ့ရဘူးလို့လည်းပြောပါတယ်။အမေရိကန်ရဲ့အကဲဖြတ်ချက်အရရာဖာမှာကြီးမားတဲ့စစ်ဆင်ရေးတွေမလုပ်ဘဲနဲ့ဟားမတ်စ်တွေရဲ့စင်ခုံမှုကိုကင်တွယ်ဖြေရှင်းနိုင်မဲ့ပုံမကောင်းမွန်တဲ့တခြားနိုင်ငံတွေရဲ့ရှိနေသေးတယ်လို့လည်းဆိုပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးအစ္စရေးကိုရောက်နေတော့မှပဲအစ်ချစ်နိုင်ငံမြို့တော်ကိုင်ရိုမှာဟားမတ်စ်နဲ့အစ္စရေးကြားဂါဇာမှာအပြစ်ရနိုင်ရေးအသေးစိတ်အချက်အလက်တွေကိုခက်ခက်ခဲခဲညှိနှိုင်းဆွေးနွေးမှုတွေဆက်လက်လှုပ်ဆောင်နေရတာပါ။ဟားမတ်စ်တွေနဲ့သဘောတူညီချက်ရယူမလားဆိုတာဆုံးဖြတ်မှာဖြစ်ပြီးဂါဇာကမ်းမြောင်ဒေသကပြည်သူတွေအတွက်အလေးထားစဉ်းစားဖို့လိုကြောင်းနဲ့ကြံ့ကြာနေဖို့အချိန်မရှိတော့ဘူး။အပေးယူလုပ်ပြီးသဘောတူညီချက်ကိုရယူတင်တယ်လို့အစ္စရေးကသတင်းစာရှင်းလင်းပွဲမှာဝန်ကြီးပလင်ကင်ကတိုက်တွန်းသွားပါတယ်ခင်ဗျာ။